MRT လို့ခေါ်တဲ့ Mass Rapid Transport System မှာမြေပြင်မြေအောက်နဲ့မြေပေါ်စသဖြင့်သုံးမျိုးပေါင်းစပ်ထားတဲ့တည်ယူပို့ဆောင်ရေးစနစ်ဖြစ်ပါတယ်။ကမ္ဘာခင်မီနိုင်ငံအားလုံးမှာဒီစနစ်ကိုအသုံးပြုနေတာဖြစ်ပါတယ်။ဒါပေမဲ့ MRT စနစ်နဲ့ပတ်သက်ပြီးပြောလိုက်ရင်ဆင်းရဲတဲ့ဒုတိုင်းပြည်မှာဒါမျိုးစဉ်းစားလို့မဖြစ်သေးလို့ခေါင်းဆောင်တချို့ခေါင်းရှောင်တတ်ကြပါတယ်။တာဝန်ရှိသူတွေဘလို့ပဲခေါင်းရှောင်ခြင်းပေမဲ့လူဝတ်ချက်အရာမလွဲမသွေဆောင်ရွက်ဖို့လိုနေတာပါဒီစနစ်ကိုလွန်ခဲ့တဲ့15နှစ်ကျော်အချိန်ကစပြီးမြန်မာနိုင်ငံပညာရှင်တွေကြားမှာမိတ်ဆက်ပေးခဲ့သူမြန်မာနိုင်ငံအင်ဂျင်နီယာအသင်းလှိုင်ကောင်းတဲ့မြေအောက်နေရာပညာရပ်ကော်မတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်နိုင်ငံတကာကျွမ်းကျင်သူအဖြစ်နဲ့အပြည်ပြည်ဆိုင်ရာလှိုင်ကောင်းတဲ့မြေအောက်နေရာအဖွဲ့ကအသိမှတ်ပြုထားတဲ့ဦးစောစောအေးကပြောပါတယ်သူအဆိုအရရန်ကုန်မြို့ကလမ်းတွေပိတ်ဆို့နေတာအဓိကပြဿနာကတော့ကားရပ်ဖို့နေရာမရှိလို့ဖြစ်တယ်လို့လက်ရှိရှိနေတဲ့ကားအရေးအတွက်ဒီဇိုင်းထုတ်လုပ်ထားတာမဟုတ်တဲ့အတွက်လို့ဆိုပါတယ
်မြို့လေခေါင်မှာတော့အဓိကပိတ်တဲ့အကြောင်းကြီးကဒီကားပါကင်နေမရှိလို့ကားတွေလမ်းပေါ်မှာရပ်တဲ့ကိစ္စရဲ့ secondary road တွေမှာပိတ်ထွက်တဲ့ circulation ပေါ့အဲ့ဒီမရတဲ့အတွက်ကြောင့်ပိတ်တာပေါ့နော်မြို့လေခေါင်မှာဒီမြို့ပြင်နေဥပမာပြည်နာနေလာမယ်ဆိုရင်တော့ဆို10,000နေလာလို့ရှိရင်ကျွန်တော်တို့ကဒီမှာရုပ်အထည်ကိုဓာတ်ထဲမှာဒါမှဟို intersection နဲ့မရှိရတဲ့ကြောင့်ဆိုတော့ခဏလေးနဲ့ရောက်လာပြီပေါ့နော်ဒါပေမဲ့အခုကျတော့သူကကား volume များလာတော့ခုနဟိုကြားထဲမှာမင်းသမားလမ်းဆောင်ရင် AD လမ်းပေါ့ AD လမ်းနဲ့ပြည်လမ်းနဲ့ဆုံတဲ့နေရာကြီးอ่ะတကယ် technical စကားနဲ့ပြောရင်တော့ super block ပေါ့နော် super block တွေလာဖြစ်တယ
်လက်ရှိအခြေအနေမှာဒီကားကျက်တဲ့ပြဿနာကိုဖြေရှင်းဖို့ဂုံးကြော်သတားတွေစောက်လို့နေပါတယ်ဒါဟာအလွန်မှားယွင်းတဲ့လုပ်ရဖြစ်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရန်ကုန်တိုင်းဒေသကြီးတည်ယူပို့ဆောင်ရေးအာဏာပိုင်အဖွဲ့ကအတွင်ရင်မူဦးတန်းဝင်းပြောတာကတော
့ဂုံးကျော်တရာတနီယာမှာရှိနေတဲ့ congestion ကိုနောက်တနီယာကိုရှုပ်ပေးလိုက်တာပဲဖြစ်တယ်သူက solution မဟုတ်ဘူးတကယ် solution ဆိုတာဘာလို့ဆိုတော့ကျွန်တော်က network နဲ့ကြည့်ရတယ်တကယ် congestion နဲ့အဲ့တော့ congestion မှာတနီယာနေပြီးတော့တနီယာကိုသွားတဲ့နေရာမှာရေရှည်ပြည်လည်းမဲ့ကျွန်တော်တို့ sustainability ပေါ့ရေရှည်ပြည်လည်းမဲ့တကယ်ဒီကျေတိရန်ခိုင်ရင်တော့မော်နဲ့အဲ့ဒီနည်းကိုရေးမှရမယ
်။ဦးတန်းဝင်းပြောပြသွားတာပါ။အခုဆောက်လုပ်ထားတဲ့ဂုံးကျော်သဒ္ဓါတွေကြောင့်လူပြောများလာတဲ့ MRT မြေပြင်မြေအောက်နဲ့မြေပေါ်သေယူပို့ဆောင်ရေးစနစ်တွေကိုပြောင်းလဲချိန်မှာလဲဂုံးကျော်သဒ္ဓါတွေဟာအနှောက်ယှက်ပေးမဲ့အနေအထားဖြစ်နေတယ်လို့ဆိုပါတယ်။ MRT စနစ်နဲ့ပတ်သက်ပြီးအဆိုပြုခဲ့တဲ့ဦးစောစောအေးကတော့ MRT စနစ်ကိုပြောင်းနိုင်ဖို့ရန်ကုန်မြို့မှာအားသာတဲ့အချက်ကငကိုကလေးကတိဆောက်ပြီးသားမြို့ပယထာလန်းကြီးရှိနေတာဖြစ်တယ်လို့ဆိုပါတယ်ဒီမြို့ပယထာလန်းကြီးမှာရန်ကုန်မြို့ကိုတောင်ဘက်ကနေမြောက်ဘက်ကိုဖြတ်သန်းတဲ့လမ်းနှစ်သွယ်ဟာဆောက်လုပ်ပြီးသားမှုဒီလမ်းတွေကိုဒုတဲ့များများသွားနိုင်တဲ့လမ်းဖြစ်အောင်ပြုပြင်လိုက်လို့ရတယ်လို့ဆိုပါတယ်အဲ့ဒီမှာများများနဲ့မြန်မြန်သွားနိုင်မှုမိုးပြန်ယထာလမ်းနှစ်သွယ်ပြန်ဆောက်တင်တယ်လို့ဆိုပါတယ်တစ်ချိန်တည်းမှာပဲတောင်မြောက်ယထာလမ်းပေါ်မှာရှိနေတဲ့သမိုင်းဘူတာကနေအရှိဘက်လမ်းမကြီးပေါ်ကပါရမီဘူတာတခါအနောက်ဘက်လှဲတန်းဘူတာကနေအရှိဘက်တာမွေဘူတာနဲ့အနောက်ဘက်ကြီးမနိုင်ဘူတာကနေအရှိဘက်ချော်ရင်းကုန်းဘူတာစတဲ့နေရာ၃နေရာမှာအရှိအနောက်မြေအောက်ယထာလမ်းတွေဖောက်လို့တင်တယ်လို့ဆိုပါတယ်ဒီဘူတာကြီးတွေကနေတဆင့်ရန်ကုန်အရှိဘက်နဲ့မြောက်ပိုင်းကိုမော်တော်ယာဉ်လိုင်းတွေဒါမှမဟုတ်တလမ်းမောင်းယထာငယ်တွေနဲ့ကွန်ရက်တစ်ခုစောက်လို့ရသေးတယ်လို့လည်းပြောပါတယ်
နံပါတ်၄ချက်ကတော့မဆွမ်းစစ်ဖြစ်တဲ့ဒီဥစ္စာထားရ5မိနစ်7မိနစ်တခါလာနေချင်းလူရအဲ့ဒါပဲစီကြမှာပေါ့တော့ခုကလူရသိစိတ်ညစ်နေကြပြီဟိုကားပေါ်မှာလေအချိန်ကောင်းတာများလို့တော့အဲ့ဒါအဲ့တော့အဲ့ဒါကိုလုံမယ်ဆိုအဲ့ဒါကြီးကကျွန်တော်တို့ပတ်စံဘာမှသိမကုန်ပဲနဲ့လုံလို့ရတာကြီးပေါ့ဆိုယထာလန်းညအစင်းနဲ့ရှိနေတာပေါ့နော်ဒါပေမဲ့အခုလက်ရှိယထာလန်းသွားနေတဲ့ပုံစံလည်းမဟုတ်ပဲနဲ့ Sky Train လို့ပေါ့ Elevated Train ပေါ့ Sky Train လို့သွားမယ်ဆိုရင်ကျွန်တော်တို့ကအောက်ကလမ်းအနေနဲ့ intersection ဖြစ်တဲ့နေရာတွေကျွန်တော်က queue size ဆံမလို့တော့အဲ့တော့တခါဘာမှအနောက်ရှက်မရှိရတဲ့သူကတနေကုန်သွားမယ်5မိနစ်တခါ7မိနစ်တခါသွားပြီးတော့သွားလို့ရတယ်အဲ့ဒါကဟိုမြို့ပေါ်ရထားတာကျွန်တော်တို့ရန်ကုန်မြို့ဒီတော်တော်များများနိုင်ငံနေထက်အများကြီးကံကောင်းတယ်ဘယ်တော့တူပါမှာအဲ့လို efficient ဖြစ်တဲ့မြို့ပေါ်ရထားမရှိဘူးစင်ကူပါလည်းလုံးဝမရှိလို့အတွက်ကြောင့်သူကမြေရောက်ရထားကိုရွေးပြီးတော့မြေရောက်ရထားနဲ့သူကဆလိုက်ရလေ not south ဟို line လေး line နဲ့ဆပြီးတော့မှအခုကျတော့စင်ကူပါအများကြီးဖြစ်သွားတာပေါ့ခုလောလောဆယ်မှာမြို့ပယထားကိုတကယ်ရှင်းနေရလူ8000ပတ်ဝန်းကျင်ပဲရှိတယ်ကျွန်တော်ခုနပြောနေတာတန်းနဲ့ချီပြီးတော့ trip ကတနေ့နေ့ trip ကတန်းနဲ့ချီရှိနေတာလေ trip ဆိုတာဟို တယောက်ကိုပြောတာမဟုတ်နော်ဥမာဒီတယောက်ကမြို့ရဲကိုသွားလဲပြန်လာဆိုရင်အဲ့ဒါ two trip ဖြစ်သွားပြီလေတော့တချို့လူတွေကတစ်နေ့တစ်နေ့မှာ trip 5ခုကနေ10ခုထိသွားတယ
်ဥစစော်အေးပြောပြသွားတာပါအခုတင်ပြချက်အရာရန်ကုန်မှာ MRT ကိုမလွဲမသွေအကောင့်ထဲပေါ်ဖို့လိုအပ်နေတာဖြစ်တယ်လို့ရန်ကုန်တိုင်းတယ်ယူပို့ဆောင်ရင်အာနာဝင်အဖွဲ့ကဦးတန်းဝင်းကလည်းပြောပါတယ်
တို့တို့ပြောရင်တော့ရန်ကုန်ကမေဂါစီးတီးလို့ပြောတဲ့လူကြီးစေတန်းကိုလာမဲ့တစ်နှစ်နှစ်နှစ်အတွင်းကိုပြည်မယ်လို့ကျွန်တော်တို့ခန့်မှန်းနေကြအဲ့ဒါဆိုရင်ရန်ကုန်မှာလူကြီးကသူပြောလာပြီဆိုလို့ရှိရင်ကျွန်တော်တို့ဘာလုပ်ကြမလဲအများပြည်သူတယ်ယူပို့ဆောင်ရေးကိုလုပ်ပြရမယ်ပေါ့အများပြည်သူတယ်ယူပို့ဆောင်ရေးဆိုတာကျွန်တော်တို့ဟိုအင်္ဂလိပ်လိုပြောရင်တော့နည်းနည်းပိုရှင်းတယ်ဗျာ mass transportation ပေါ့တကယ်လူအများကြီးကိုတပြိုင်တည်းမှာတနည်းအားဖြင့်ပြောတနည်းအားဖြင့်ပေပို့နိုင်တဲ့စနစ်ဆိုတာအဲ့ဒါ MRT ပဲဗျအဲ့ဒီလိုမတော့ဘဲနဲ့ကျွန်တော်တို့ကဘာဖြစ်နေလို့ဆိုတော့လူတယောက်နဲ့ယောက်နဲ့ကားတစ်စီးနဲ့ကကျွန်တော်တို့အဲ့လိုသွားရင် mega city ဖြစ်ပြီဆိုတဲ့အချိန်ကျရင်ကျွန်တော်တို့အကုန်ဒုက္ခရောက်ကုန်တယ်အဲ့ဒါကြောင့်မလို့ MRT စနစ်ကိုကျွန်တော်တို့အမြန်ဆုံးအကောင့်တွေပေါ်ရမယ်သူတို့ရဲ့ဘောတော့ကားကျက်သွားပြီဆိုလို့ချင်း MRT ဆောက်တာကကျွန်တော်တို့ဖြစ်ကုန်ပါပေါ့အဲ့တော့အခုအချိန်ဒီမှာကျွန်တော်တို့အကုန်လုံးဒုက္ခရသေးတယ်ဒုက္ခရတဲ့အချိန်မှာကျွန်တော်တို့ train train တွေပဲစောက်မလားဓာတ်မဟုတ်ဆက်ပွေးတွေပဲစောက်မလားဆိုတဲ့ဟာတွေအဲ့ဒါတွေကိုအကုန်လုံးအခုရကျွန်တော်တို့ဒီ economic feasibility study တို့နော် financial feasibility study တို့အဲ့ဒါတွေကိုကျွန်တော်တို့အခုလုပ်တင်နေပြီ
ဥတန်းဝင်ပြောပြသွားတာပါတကယ်ကရန်ကုန်မှာဖြစ်ပေါ်နေတဲ့ပြဿနာတွေကိုအနာကိုသိနေတာကြောင့်ဆေးလက်ရှိနေပါပြီ။ဒါပေမဲ့ MRT စနစ်ဆိုတာကိုစာရွက်ပေါ်မှာအကောင့်ထည့်ဖော်တာကတော့လွယ်ကူပေမဲ့တကယ်တမ်းအကောင့်ထည့်ဖော်ရေးမှာစိန်ခေါ်ချက်တွေအများကြီးရှိနေတာတော့အမှန်ပါ။လာမယ့်အပတ်မှာတော့ MRT စနစ်အတွက်ဗန္ဓာရေးဆိုင်ရာပြဿနာများနဲ့နည်းပညာဆိုင်ရာပြဿနာတွေနဲ့ပတ်သက်ပြီးတော့ဆက်လက်တင်ပြပါဦးမယ်ခင်ဗျာ။